Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဧပြီလ28ရက်ကြာသပတေးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနာဆက်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။မြောက်ကိုရီးယားကစမ်းသပ်ပြစ်လွတ်လိုက်ပုံရတဲ့ဒါလက်ပစ်ဒုံးကြီးဟာပြစ်လွတ်ပြီးသိမ်းမကြခင်မှာပဲတက်ကြသွားပါလိမ့်။အမေရိကန်သမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့တက်ခရုစ်ကသူနဲ့အတူတွဲရွေးကောက်ပွဲဝင်ဖို့ကယ်လီဖီယိုရီနာကိုယူလိုက်ပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုနိုင်ငံတကာလှုပ်ထုံးလုပ်ကြီးတွေအကြခေါ်ဝေါ်တုံးဆွဲတာသာဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကပြောလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဒီကနေ့နားဆင်ရမယ့်ဆက်သွယ်မြင့်မြန်းချက်တွေသတင်းဆောင်မတွေထဲမှာတော့အင်္ဂလိပ်ကိုလိုနီခေတ်ကဥပဒေဟောင်းကိုအခြေခံထားတဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလူသူများ၏အန်ဒီယေမှကာကွယ်ဆောင်ရှောက်သည့်ဥပဒေကိုဖျက်သိမ်းမဲ့ဥပဒေချံကိုပြည်သူတွေလေ့လာဖို့အစိုးရကထုတ်ပြန်လိုက်ပါပြီ
။တစ်ဖက်ကာဝေးစာဒေါ်စန်းစုယူတစ်ဖက်ကာဝေးစာအိမ်မာထားတာကျွန်တော်တို့ထောက်တဲထားတာဘာပါလဲထောက်ထားတယ်တရားရုံးတဲ့ဆွဲပစ်အပူရဲသုံးသားဆက်သေးတာ
ကိုရိုင်းလဲဥပဒေဒီဥပဒေနဲ့အရေးယူခံခဲ့ရသူတရားလွတ်တော်ရှိနေဦးကျော်ဟုကဘာကြောင့်ဒီဥပဒေဖျက်တင်တယ်လဲဆိုတာပြောပြပေးပါမယ်။တခါအစိုးရသည်လက်ထက်ဝန်တန်းလာစာတိုးမြင့်ရေးတောင်သူလယ်သမားနဲ့အသေးစားစီးပွားရေးလုပ်ငန်းရှင်တွေအတွက်ချင်းငွေလုပ်ငန်းတွေအကြောင်းလွတ်တော်မှာတင်ပြဆွေးနွေးသွားဖို့ရှိတဲ့အကြောင်းလဲပြောပြပေးပါမယ်။ဘာသာရေးယုံကြည်ကိုးကွယ်မှုတွေနဲ့ဆက်နွယ်တဲ့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးရာမူဝါဒတွေအကြောင်းကိုလည်းနားဆင်ကြရမှာပါရှင်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးပါမယ်ရှင်
။မြောက်ကိုရီးယားကစမ်းသပ်ပြစ်လွတ်လိုက်ပုံရတဲ့တာလက်ပစ်ဒုံးကြီးတစ်စင်းဟာပြစ်လွတ်ပြီးစက္ကန့်ပိုင်းအတွင်းမှာပဲပြတ်ကျသွားပါတယ်။ဒါဟာဖြင့်သတင်းပတ်ပိုင်းအတွင်းမှာဒုတိယအကြိမ်မြောက်မအောင်မမြင်ဖြစ်တဲ့ဒုံးကြီးပြစ်လွတ်စမ်းသပ်မှုဖြစ်ပုံရပါတယ်။မြောက်ကိုရီးယားကပြစ်လွတ်တဲ့ဒုံးကြီးမအောင်မြင်ဘူးဆိုတာကိုတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကအဓိကနေ့ပြောတာပါ။ပျုံယမ်းမြို့တော်မှာပါတီအဆင့်မြင့်အစည်းအဝေးတစ်ရက်ကိုနောက်သတင်းပတ်မှာကျင်းပဖို့ရှိနေချိန်မှာပဲအခုလိုဒုံးကြီးပြစ်လွတ်စမ်းသပ်တာပါ။မြောက်ကိုရီးယားဟာတာလက်ပြစ်မူဆူဒန်ဒုံးကြီးအစ်စ်ကိုစမ်းသပ်ပြစ်လွတ်ဖို့ကြိုးစားနေပုံရတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီဒုံးကြီးကိုအာရှဒေသနဲ့ပစိဖိတ်သမုဒ္ဒရာတွေကစစ်အခြေစိုက်စခန်းတွေကိုပိတ်ခတ်ဖို့ဒီအသုံးပြုနိုင်ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တို့ပူးတွဲပြီးနှစ်ပတ်လည်စည်းရေးလေ့ကျင့်မှုလုပ်ဖို့ရှိနေချိန်မှာပဲအခုလိုဒုံးကြီးပြစ်လွတ်စမ်းသပ်တာပါ။အဲဒီစည်းရေးလေ့ကျင့်မှုတွေကိုရန်စတဲ့လုပ်ရတခုအဖြစ်မြောက်ကိုရီးယားကသတ်မှတ်ထားတာပါ။
စီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုနောက်လထဲမှာတကြော့ပြန်ကျင်းပနိုင်ဖို့ပြင်ဆင်နေတဲ့အကြောင်းစီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုပါရတယ်။ဒါပေမဲ့ဆွေးနွေးပွဲရက်ကိုမတက်မခင်မှာအပြစ်အခက်ရက်စဲရေးပြန်လည်လှုပ်ဆောင်ချဖို့လည်းတောင်းဆိုပါရတယ်
။ If the cessation of hostilities as I myself am appealing on behalf of the UN to
ကုလသမဂ္ဂရဲ့ကိုယ်စားအပြစ်အခက်ရက်စဲရေးပြန်ပြီးအသက်ဝင်အောင်လုပ်ဖို့သူ့အနေနဲ့ပန်ကြားတဲ့အကြောင်းအပြစ်အခက်ရက်စဲရေးပြန်ပြီးအသက်ဝင်အောင်လုပ်ဖို့ကလည်းလုံးဝဖြစ်နိုင်ခြေရှိပါတယ်လို့ပြောဆိုသွားတာဖြစ်ပြီးဆွေးနွေးပွဲစပွဲစီကိုပြန်လာကြဖို့လည်းအလုံးအတွဲမခက်ခဲဘူးလို့ Syria နိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ် Stephen D. Mistura ကပြောဆိုသွားတာဖြစ်ပါတယ်ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးကုလလုံခြုံရေးကောင်စီမှအစီရင်ခံပြီးနောက်ကြာသပတေးနေ့မှာကုလအထူးကိုယ်စားလှယ်ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ Syria နိုင်ငံတွင်အကြမ်းဖက်မှုတွေအရှိန်မြင့်ဖြစ်ပွားနေပေမဲ့လည်းဆွေးနွေးပွဲတွေမှာတော့သဘောတူညီချက်တချို့ရခဲ့တယ်လို့သူကပြောပါတယ်။ Syria မြောက်ပိုင်းစစ်ဖြစ်နေတဲ့အလက်ပေါ်မျိုးဟာလူသားချင်းစာနာမှုဆိုင်ရာကပ်ဘေးဆက်ရောက်လို့အခြေအနေမှာရှိနေတယ်လို့လည်းဒီကနေ့ကြာသပတေးနေ့မှာပဲနိုင်ငံတကာချက်ချင်းကြီးအဖွဲ့ကြီး ICRC ကသတိပေးပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေတဲမှာတော့ဒီကနေ့ကြာသပတေးနေ့မှာသဘုံတပ်ဖွဲ့တွေကအလက်ပိုမြို့ကအစိုးရတပ်ထင်းချုံရဒေသတွေကိုအမြောက်တင်းနဲ့ပစ်ခတ်တာကြောင့်အနည်းဆုံး14ဦးသေဆုံးခဲ့ရမှုလည်းပါဝင်ပါတယ်။အလက်ပိုမြို့နဲ့သဘုံတို့ထင်းချုံရအပိုင်းကစေယုံကိုလည်းမနေ့ဗုဒ္ဓဦးနေ့နောက်ပိုင်းကလေးချောင်းကနေတိုက်ခိုက်ခံရတာကြောင့်စေယုံဝန်ထမ်း3ဦးအပါအဝင်အနည်းဆုံးလူပေါင်း20သေဆုံးခဲ့ရပါတယ်
။ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေကဒုဦးဖြစ်တဲ့ Texas ပြည်နယ်ထက်လွတ်တော်မှ Ted Cruz ကတချိန်ကသူ့ရဲ့ပြိုင်ဘက်တဦးဖြစ်သူ California ကိုသူနဲ့အတူတွဲပြီးရွေးကောက်ပွဲဝင်မှုရွေးချယ်ထားပါတယ်။ Fiorina ဟာလိုအပ်ရင်သမ္မတတာဝန်ကိုထမ်းဆောင်နိုင်တဲ့အတွေ့အကြုံ၊ဉာဏ်ပညာထက်မြက်မှုတို့နဲ့ပြည့်စုံသူဖြစ်တယ်လို့ Cruz ကပြောပါတယ်။သူဟာ Republican Party ဘက်မှသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေရဲ့ထိတ်ဆုံးကရောက်နေတဲ့ Donald Trump နောက်ခတ်ဝေးဝေးကနေလိုက်နေရတာပါ။ဒီတော့တင်းမှာပဲ Donald Trump ကနိုင်ငံခြားရေးဆိုင်ရာသူ့ရဲ့မူဝါဒကိုဗိုလ်ထုနေကချက်ပြပြောဆိုပါတယ်။အင်္ဂါနေ့ကပြည်내၅ခုမှာလုပ်တဲ့ပါတီတွင်းပနာမရွေးချယ်ပွဲတွေမှာအပြတ်အသတ်အနိုင်ရပြီးပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ပိုနီးလာပြီးတဲ့နောက်မှာနိုင်ငံခြားရေးမူဝါဒကိုထရမ့်ကချက်ပြပြောဆိုလာတာပါ။ဝါရှင်တန်မြို့တော်မှာပြောတဲ့ထရမ့်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာမင်ကွန်းဟာသမ္မတဥဘာမအစိုးရရဲ့မူဝါဒကိုအတိအကျဝေဖန်ထားပေမဲ့တိတာထင်ရှားတဲ့အသေးစိတ်တွေတော့မပါလှပါဘူး။ ဒီမိုကရက်တစ်ပါတီဘက်မှလည်းပါတီကိုယ်စားပြုသမ္မတလောင်းဖြစ်ဖို့ပိုနီးလာပြီဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးရောင်ဟီလာရီကလင်တန်ကကျင်းပဖို့ကြံနေသေးတဲ့ပနမရွေးချယ်ပွဲတွေအတွက်သူ့ရဲ့ပြိုင်ဘက်ထက်လွတ်တော်မှဘာနီဆန်ဒါစ်ကိုပြစ်မှတ်ထားဝေဖန်တာမျိုးသိမ့်မလို့တော့ပဲဒေါ်နယ်ထရမ့်ကိုပဲပို့ပြီးတော့ဥတီချက်ထားဝေဖန်ပြောဆိုတာတွေလှုပ်လာပါတယ်
အစ္စလာမ်ရဲ့အစွန်ရောက် IS ကိုတစ်ဆာခတ်မယ်လို့မကြသေးခင်ကကြေပြုတ်ထားတဲ့ဆိုမာလီယာနိုင်ငံတွင်းက El Shabaab အဖွဲ့ဝင်တွေဟာမြို့တော်မိုဂါဒီရှုရဲကိုရွှေ့ပြောင်းလာနေတယ်လို့ဝါရင်ထောက်လန်းရေးဆိုင်ရာသုံးသပ်သူတို့ကပြောဆိုလိုက်ပါတယ်။မီလ်ဒဲဂျူဘာဒေတာထဲမှာအရေးနေလာတာကြောင့် El Shabaab အဖွဲ့ဝင်တချို့ဟာမြို့တော်မိုဂါဒီရှုနဲ့ကင်ညာနယ်စပ်အနီးကဒေတာတွေကိုထွက်ပြေးလာနေကြတယ်လို့အမျိုးသားထောက်လန်းရေးအရာရှိဟောင်းမိုဂါဒီရှုခြေဆိုင် Somalia Institute for Security Studies ရဲ့အကြီးအကဲဘိုမူဂျီအဗ်ဒူလာဟီအလီမော်က VOA Somalia ဌာနကိုပြောဆိုခဲ့တာဖြစ်ပါတယ်။မိုဂါဒီရှုကိုမျက်စိကျရတဲ့အကြောင်းရင်းကလူတွေကြားမှာအလွယ်တကူဝင်ရောက်ရောနှောနေထိုင်နိုင်တဲ့လူတန်းနဲ့ချီနေထိုင်တဲ့မြို့တစ်မြို့ဖြစ်တာကြောင့်ဆိုပြီးလဲဘိုမူဂျီကပြောပါတယ်။ဒီနေ့ပါအတွင်မြို့တော်အပြင်မှာအာဖရိကသမ္မတတပ်ဖွဲ့ရဲ့ရင်နှံကိုပိတ်မထားဖောက်ခွဲတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်ခဲ့တာလို့ IS Islam ရဲ့အစွန်းရောက်အဖွဲ့ကပြောဆိုပါတယ်။ဒါပေမဲ့အာဖရိကသမ္မတတပ်ဖွဲ့ရဲ့ပြောခွင့်ရ Joseph Kibet ကတော့ဒီတိုက်ခိုက်မှုနောက်ကွယ်မှာ IS အစွန်းရောက်အဖွဲ့မရှိနိုင်ဘူးလို့ပြောပါတယ်။တိုက်ခိုက်မှုတွေလှုပ်ဆောင်နေတဲ့ El Shabaab အဖွဲ့ဘက်ကတော့တိုက်ခိုက်မှုနဲ့ပတ်သက်ပြီးဝန်ခံမှုမရှိပါဘူး။
ယူအေကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေကနေကြာတာပရိညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ရိုဟင်ဂျာဆိုတဲ့နာမည်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာရဲ့ပုံမှန်လှုပ်ထုံးလုပ်နည်းတွေအရပြောရမယ်ဆိုရင်ဘယ်နေရာကလူမှုဝန်ဝိုင်းမဲ့ဖြစ်ဖြစ်သူတို့ကိုဘယ်လိုခေါ်မဲဆိုတာဆုံးဖြတ်နိုင်စွမ်းနဲ့အခွင့်အရေးရှိတယ်ဆိုတာပဲဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Marshall ကပြောပါတယ
် And normally when that happens we would call them what they asked to be called. It's not a political decision, it's just a normal practice.
အဲဒီလိုကြုံလာတဲ့အခါမှာသူတို့ကိုခေါ်ဆိုဖို့ပြောဆိုတဲ့အချိန်ကျွန်တော်တို့ကခေါ်ဆိုပါတယ်ဒါဟာနိုင်ငံရေးရဆုံးဖြတ်တာမဟုတ်ပဲပုံမှန်လှုပ်ထုံးလုပ်နေတာဖြစ်ပါတယ်ရကိုင်းပြည်နယ်ကကိစ္စရပ်တွေဟာတိတ်ကိုရှုပ်ထွေးပြီးတိတ်ကိုထိလွယ်လျှောက်လည်းဖြစ်ပါတယ်ကျွန်တော်တို့စိတ်ဝင်စားတာကတနိုင်ငံလုံးရဲ့အောင်မြင်မှုကိုစဉ်းစားတာပါဘယ်ဒီမိုကရေစီနိုင်ငံမှာမဆိုစိန်ခေါ်မှုတွေရှိပါတယ်ကျွန်တော်ပြောဘူးသလိုပဲကျွန်တော်တို့နိုင်ငံမှာလည်းဒီလိုစိန်ခေါ်မှုတွေရှိပါတယ်လို့မစ္စတာမာဆီယယ်ကပြောသွားတာပါဒီပြဿနာကိုအတိအကျဘယ်လိုဖြေရှင်းရမလဲဆိုတာအစိုးရဒါမှမဟုတ်လူထုကိုပြောဖို့ကကျွန်တော်တို့နေရာမဟုတ်ပဲအဲ့ဒါဟာဒီကလူတွေကဖြေရှင်းရမှာပါလို့လည်းတမ်းမကြီးကပြောပါတယ်ဒီကရေအီဘီလာ19ရက်နေ့ကစစ်တွေမျိုးတဲချောင်းအနီးမှာလှေနှိမ့်မြုပ်ပြီးတည်ဆုံသွားသူတွေကိုရိုဟင်ဂျာတွေလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဖော်ပြပြောဆိုတဲ့ပေါ်ဒီကနေ့ကန့်ကွက်ဆန္ဒပြကြတဲ့တရက်ထဲမှာပဲတန်ယုံမှာသတင်းမီဒီယာတွေနဲ့တွေ့ဆုံချိန်အမေရိကန်တန်မှတ်ကြီးကအဲ့ဒီလိုပြောသွားတာပါရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလုံးဝမသုံးဘူးအမျိုးသားရဲ့တက်ကြွလို့ရှာသူဆိုတဲ့လူတချို့ကရန်ကုန်မြို့အမေရိကန်တန်ယုံရှိမှာဆန္ဒပြကန့်ကွက်ကြတာပါသူတို့ဆိုအဖြစ်မြန်မာနိုင်ငံအတွင်းတရားမဝင်ဝင်ရောက်နေသူတွေဟာဘင်္ဂလီတွေသာဖြစ်တဲ့အတွက်အမေရိကန်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုထောက်ထားပြီးရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလုံးဝမသုံးဘူးဆန္ဒပြသူတွေကတောင်းဆိုပါလေမြန်မာနိုင်ငံရဲ့လူဝတ်ချက်တွေကိုအမေရိကန်အစိုးရကနီလန်းမျိုးစုံနဲ့အကူအညီပေးနေတဲ့အပေါ်အတိအမှတ်ပြုပေမဲ့ရိုဟင်ဂျာကိုမြန်မာနိုင်ငံတွင်နေထိုင်သူအဖြစ်သုံးနှုန်းတော့ပေါ့အပြင်းထန်ကောက်ကွက်ကြောင်ပြောကြပါလေဆန္ဒပြသူအယောက်200နီးပါးလောက်ဟာအမေရိကန်တန်ယုံရှိမှတနာရီနီးပါးကြာဆန္ဒပြကြပါလေရိုဟင်ဂျာဆိုတာကိုထပ်ပြီးမသုံးနှုန်းဖို့တောင်းဆိုထားတဲ့အိတ်ဖွင့်ဗီဇာတစ်စောင်ကိုလည်းတန်ယုံတာဝန်ရှိသူကနေတဆင့်တန်မန်ကြီးအစ်စ်စကော့မာဆီယောစီကိုပေးပို့ပါလေစနာပြခွင့်တောင်းခံချိန်လုံးကတာမူမျိုးဘိုးစိမန်ကွင်းမှာလို့ဖို့တာဝန်ရှိသူတွေကခွင့်ပြုထားတာဖြစ်ပေမဲ့အမေရိကန်တန်ယုံတည်ရှိတဲ့ဗဟန်းမျိုးတိုက်ကတူရိတ်တာလမ်းမှာလာပြီးစနာပြကြတာကြောင့်ဂျင်းချန်းစွာစူဝေးကွင်းနဲ့စီတန်းတလဲကွင်းဆိုင်ရာဥပဒေပုံမှန်19နဲ့အမှုဖွင့်ရေးယူသွားမယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အီဘီလာ25ရက်ညနေ4နာရီလောက်တုန်းကတော့လူမျိုးရေးဘာသာရေးခွဲခြားတာကိုစန့်ကျင်တဲ့အနေနဲ့မျက်နှာဖုံးစုလူငယ်15ရောက်ကစနာပြကြပါသေးတယ်။လူချင်းခွဲခြားမှုချက်ချင်းရက်လူသားတိုင်းလွတ်လပ်စွာရှင်သန်ခွင့်ရှိသည်စတဲ့စာတမ်းတွေကိုကန်ဆောင်ပြီးရန်ကုန်မြို့ကမာရွတ်မြို့နယ်လှေတန်းလမ်းမှာလူငယ်တွေကဆန္ဒပြကြတာပါအဲ့ဒီဆန္ဒပြလူငယ်တွေကိုလည်းပုံမှ18နဲ့အမှုဖွင့်ထားပြီးတော့စုံစမ်းနေတယ်လို့ကမာရွတ်ရဲစခန်းကပြောထားပါတယ
်ပြင်သစ်နိုင်ငံပါရီမြို့အချမ်းဖက်တိုက်ခိုက်မှုကြောင့်လူပေါင်း130တေဆုံးခဲ့ရတဲ့လောက်ရနဲ့ပတ်သက်လို့ဥဆောင်လှုပ်ရှားသူအဖြစ်တန်တရာရှိခံထားရသူဆာလာအဗ်ဒဲဆလမ်ကိုလူသားမှုပြန်ပြေးဆွဲမှုနဲ့လူသေးသေးတဲ့လက်နက်ကရိယာတွေဘုံတွေအသုံးပြုမှုဆိုတဲ့ဆွဲချက်နဲ့ပြင်သစ်နိုင်ငံမှာတရားဝင်တရားဆွဲဆိုလိုက်ပါပြီ။မော်ရိုကိုနိုင်ငံဘွားအဗ်ဒဲဆလမ်ကိုမနေ့ဗုဒ္ဓဟူးနေ့ကတရားရုံးမှာရုံးတင်စစ်ဆေးခဲ့တယ်လို့သူ့ကိုမေလ20ရက်နေ့အထိတဦးတည်းတည်ထောင်ချုပ်ထားဖို့တရားသူကြီးကအမိန့်ချမှတ်ပါတယ်။ ပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်ပြင်သစ်ကျန်းဖက်တိုက်ခိုက်မှုတွေကိုအဗ်ဒဲစလန်ကဦးဆောင်ကြံစီခဲ့တယ်လို့လည်းခန့်မှန်းထားကြတာပါ။ပါရီမြို့နဲ့ဘယ်ဂျီယံဘရက်ဆဲမြို့တိုက်ခိုက်မှုနှစ်ခုစလုံးသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS အဖွဲ့ကပြောဆိုထားပါတယ်။
တူရကီနိုင်ငံနောက်မြောက်ပိုင်းကဘရက်ဆဲမြို့မှာဗုံးထူးနေကဘုံးခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးလူ12ယောက်ကိုဖမ်းထားတယ်လို့တူရကီနိုင်ငံကပြောပါတယ်။အဲဒီဖောက်ခွဲမှုကြောင့်လူ13ယောက်သေဆုံးပါတယ်။ဘရက်ဆာနဲ့အစ္စတန်ဘူးမြို့တွေအပြင်တခြားမြို့ကြီးမြို့မှာရဲတပ်ဖွဲ့ကအဲ့ဒီလူ12ယောက်ကိုဖမ်းလိုက်တာလို့နိုင်ငံပိုင်အနာဒိုလူသတင်းဌာနကပြောပါတယ်။ဘရက်ဆာမြို့မှာကဘာလက်ခီးတဲ့တွေအသွားများတဲ့တမိုင်းဝင်နေရာကပလီတစ်ခုနားမှာအမျိုးသမီးအသေးခံဘုံးခွဲသူတို့ကဖောက်ခွဲခဲ့တာပါ။ဘုံးခွဲတိုက်ခိုက်တာရဲ့လက်သေးအဖြစ်ဘယ်သူကမှတော့မကြေညာသေးပါဘူး။ IS အစွန်ရောက်အဖွဲ့ကသူတို့လက်ချက်လို့ပြောတဲ့အစ္စတန်ဘူးမြို့မှာတိုက်ခိုက်မှုနှစ်ခုခစစ်သွေးကြောအဖွဲ့ကသူတို့လုပ်တာလို့ပြောတဲ့အန်ကာရာမြို့တော်မှာတိုက်ခိုက်မှုနှစ်ခုအပါအဝင်ဒီနှစ်အတွင်းတူရကီနိုင်ငံမှာအထေကံဘုံးခွဲတိုက်ခိုက်မှုအများအပြားဖြစ်ခဲ့ပါတယ်။ရဲတပ်ဖွဲ့နဲ့လူညုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်တာအများစုအပါအဝင်လက်ဝဲချင်းအုပ်စုတွေကတိုက်ခိုက်တာတွေလည်းရှိထားပါတယ်
။ဘရာဇီးလ်နိုင်ငံရီယိုဒီဂျနီရိုမှာကျင်းပမယ့်2016အိုလံပစ်ပွဲတော်အခမ်းအနားတွေနဲ့လေ့ကျင့်ရေးတွေမှာတောင်ကိုရီးယားအိုလံပစ်အားကစားသမားတွေအနေနဲ့ချင်းကာကွယ်ဆေးပါတဲ့အင်ဂျီလက်ရှင်နဲ့ဘောင်းမီရှေတွေဝတ်ဆင်မယ်လို့တောင်ကိုရီးယားကကြေညာလိုက်ပါတယ်။ဒီဝစ်ဆောင်ကတော့ချင်းကနေတဆင့်ပြန့်နှံ့တဲ့ဇီကာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်ဖို့ရည်ရွယ်တာဖြစ်ပါတယ်။ဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုကလူအများစုအတွက်ရောဂါလက္ခဏာကသိပ်မသိတာပဲမြဲလေ။ကိုဝင်ဆောင်အမျိုးသမီးတွေကူးစက်ခံရရင်တော့အုံနောက်သေးဦးခေါင်းသေးကလေးတွေမွေးဖွားလာစေပါတယ်။လိင်ဆက်ဆံမှုကနေတဆင့်လဲဇီကာဗိုင်းရပ်စ်ကူးစက်စေနိုင်တယ်ဆိုတာကိုတွေ့ရှိထားတာကြောင့်အားကစားသမားတဦးကူးစက်ခံရမယ်ဆိုရင်ကိုဝင်ဆောင်ထားသူမဟုတ်ရင်တောင်ယောဂါဘုတ်ကိုသေဆောင်လာပြီးအတူနေသူကိုကူးဆက်စေနိုင်တာဖြစ်ပါတယ
်။ကြာသပတင်းနေ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်သွေးမင်းမြန်ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အတိုက်ခံနိုင်ငံရေးလှုပ်ရှားသူတွေကိုဖိနှိပ်ရေးယူလေးရှိတဲ့ဥပဒေတချို့ကိုဖျက်သိမ်းနိုင်ဖို့ NLD အစိုးရတက်ကဆောင်ရွက်လာပါတယ်။ဒေါအောင်ဆန်းစုကြည်မင်းကိုနိုင်ပါဝင်အတိုက်ခံအတော်များများကိုဖမ်းဆီးထိန်းသိမ်းခဲ့တဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများရဲ့ဘေးအန္တရာယ်ကကာကွယ်ဆောင်ရှောက်သည့်ဥပဒေဆိုတာကိုဖျက်သိမ်းဖို့လွှတ်တော်အတွင်းပြင်ဆင်ဆောင်ရွက်နေကြတာပါ။တစ်ချိန်တည်းမှာပဲနိုင်ငံရေးတက်ကြွလှုပ်ရှားသူအတော်များများကိုဖမ်းဆီးထောင်ချခဲ့တဲ့အရေးပေါ်စီမံချက်အဥပဒေကိုဖျက်သိမ်းဖို့လဲနိုင်ငံတော်သမ္မတဦးထင်ကျော်ကပြည်ထောင်စုလွှတ်တော်မှတင်ပြထားပါတယ် VOE မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့လက်ရှိပြည်ထောင်စုလွှတ်တော်ကနေရုပ်သိမ်းမှုပြင်ဆင်နေတဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများ၏ဘေးအန္တရာယ်မှကာကွယ်ဆောင်ရှောက်သည့်ဥပဒေဟာ1985ခုနှစ်ပြည်သူ့လွှတ်တော်ဥပဒေအမှတ်3ဖြစ်ပါတယ်ဒီဥပဒေဟာ1885ခုနှစ်အင်္ဂလိပ်ကိုလိုနီခေတ်ကနိုင်ငံရေးသမားတွေကိုထိန်းချုပ်ဖို့အတွက်နိုင်ငံတော်အကာအကွယ်ပေးရေးဥပဒေ State Protection Law အဖြစ်ပြဋ္ဌာန်းကျင့်သုံးခဲ့ပြီး1985ခုနှစ်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီခေတ်မှာနိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများ၏ဘေးအန္တရာယ်မှအကာအကွယ်ပေးသည့်ဥပဒေအဖြစ်ဖြည့်ဆွတ်ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။ဒီဥပဒေအရလူတစ်ယောက်ကိုအန္တရာယ်ရှိရလို့တန်တရားရှိရင်တရားရုံးရဲ့စီရင်ဆုံးဖြတ်ချက်မပါဘဲဖမ်းဆီးထိန်းချုပ်နိုင်ခွင့်ရှိပါတယ်။ဒီဥပဒေရုပ်သိမ်းရေးနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့နေဦးကျော်ဟိုးကအခုလိုပြောပါတယ်။
လောကရောရုပ်သိမ်းပြဘာလို့ဆိုတော့ကျော်ဒီပုပ္ပတပယ်ကကြီးတဲ့ကျော်တော်ပပိထောင်ထဲမှာတနစ်ကျော်ထားခါရတယ်။နော်အရေးကြီးဖြစ်ပြီးတော့ပပိထောင်မှာတနစ်ကျော်ထားရတယ်။နော်ပုပ္ပတပယ်ကကြီးနဲ့တပယ်ခါဝေးပုံတပယ်ခါဝေးဆိုတော့ဒေါ်စွမ်းစုယူတပယ်ခါဝေးတပယ်ခါဝေးဆိုတော့အိမ်မှာထားတာ။ကျွန်တော်တို့ခြောက်တဲထားတာတပယ်ကကြီးနဲ့ထားတာ။ထားတော့ဘာဖြစ်လို့ရုပ်သိမ်းပြတယ်ဆိုတော့ကျွန်တော်တို့ဆွတ်ဆွဲတာပဲကြီးတယ်။ကျွန်တော်ဘာလုပ်လဲကျွန်တော်တို့ဘာပါလဲခြောက်ထားတယ်။တရားရုံးတဲ့ဆွဲပစ်တယ်။အပုကိုလည်းစုံစမ်းစစ်ဆေးရတယ်။ကျွန်တော်တို့ဘာလဲခေါ်တာပြောလို့အပုအပြစ်ပရှိတဲ့ကြောင်လေပြောခွင့်တယ်မရအောင်တော်ပြပြသားသူတွေပေးလောကပေးပတွေ့တတိကျကျော်ဆိုတော့ဒါလောကမတရားတဲ့ဥစ္စာလို့ဘလို့ဘာလက်ပခါသေး
နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများ၏ဘေးအန္တရာယ်မှာကာကွယ်ဆောင်ရှောက်သည့်ဥပဒေဟာတရားစီရင်ဆိုင်ရာအခြေခံမှုကိုစန့်ကျင်နေကြောင်းတရားလွတ်တော်ရှေ့နေဦးကျော်ဟိုးကအခုလိုထောက်ပြပါတယ
်ကျွန်တော်ဆိုတာလူပြောက်ခဲဖမ်းခွင့်ရှိတယ်ဖမ်းပြီးတော့ခုနကပြောလို့ခဲအပုကိုဆောင်ရွက်စေစေဆောင်ရွက်စေစေတော့ဟာညမိုင်းတစ်ပတ်ပေါ့ဗျာဟာ14ရက်ကာလဒါပေါ့ညမိုင်းတစ်ပတ်နော်တစ်ရှိရတန်ဒီစစ်ပြီးမပေါ်လို့ပြန်လွတ်ပေးဒါကကျွန်တော်တို့ဒါလက်ရှိကျွန်တော်ချစ်တုံးနေတဲ့ဥက္ကေရာဒါကပြတ်တာပြရပဲဒါအခုကဒီဥက္ကေရာပြတ်တာနဲ့တော့ကျွန်တော်အမှုကိုစောစောစစ်သေးတာလည်းမတော်ဘူးဟာလာခုနကကျွန်တော်တို့ရှိရှိတဲ့သူချင်းဟိုလည်းမပေးဘူးဆရာအမှုလည်းမရှိဘူးညာရောလည်းမပေးဘူးငါထောင်ထဲမှာ3နှစ်လောက်ထားရတယ်ဆိုတော့ခင်ဗျာအသေးသေးပါမရှိဒါကတရားပြတ်တာမှုပါမရှိဘူး
ရုပ်သိမ်းမှုပြင်ဆင်နေတဲ့ဥပဒေရဲ့ပုံမှန်30ကကြီးရလူတယောက်ကိုနိုင်ငံတော်လုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးကိုအန္တရာယ်ပြုသူဒါမှမဟုတ်အန္တရာယ်ပြုဖို့ကြံစည်အားထုတ်နေသူလို့ယူဆရင်တချိန်မှာရပ်ပေါင်း60တဲ့မပိုပဲစုစုပေါင်းရပ်ပေါင်း180 6လအထိဖမ်းဆီးချုံနှောင်ထားနိုင်ပြီးပုံမှန်30ခါခွေအရနေအိမ်အကျယ်ကျုံးတဲ့တစ်နှစ်အထိချထားနိုင်ပါတဲ့ဒီဥပဒေပုံမှန်17နဲ့23ရက်ဝန်ကြီးအဖွဲ့ရဲ့ခွင့်ပြုချက်နဲ့ပုံမှန်30ကကြီးနဲ့ပုံမှန်30ခါခွေကအပြစ်ဒဏ်ကာလတွေကိုထပ်မံတိုးမြင့်နိုင်ပါတယ်။ရခိုင်အမျိုးသားပါတီကမင်းပြားမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကဒီဥပဒေရုပ်သိမ်းမှုအတွက်လွှတ်တော်မှာထောက်ခံဆွေးနွေးသွားမယ်လို့ပြောပါတယ်
။ပုံမှန်30ခါခွေတို့ကကြီးတို့ကလည်းအဲရှင်းနေရှိပြီးတော့နော်ကျွန်တော်တို့သိတာတစ်နေ့တစ်နေ့သုံးခါ၆ခါ၆ခါ၃ခါအဲ့လိုမျိုးပေါ့ဒီကရေရှည်ထိမ့်သိမ်းထားနိုင်တယ်ပေါ့နော်။ဥပဒေချက်ကတော့အော်နိုင်ငံရေးသမားတွေကိုတက်တက်ကြီးရပြီးတော့ပြတ်ထားတဲ့ဥပဒေဖြစ်ပါတယ်။အဲဒီပြင်လုံငန်းရှင်ခေါ်မလဲဒီစီးပွားရေးနဲ့ပတ်သက်ပြီးတော့လည်းသူတို့နဲ့တက်တဲ့လုံငန်းရှင်တွေလည်းအဲဒီပုံမှန်တွေနဲ့ပဲဒီလိုသိရှိသိသိတာတွေတွေ့ပါတယ်။ဒီပုံမှန်ကိုရုပ်သိမ်းလိုက်တာကတော့ကျွန်တော်တို့ဟိုလက်ခံတဲ့ဥပဒေကြောင့်ကျွန်တော်တို့စွတ်တော်မှာရောက်ရင်လည်းကျွန်တော်ထောက်ခံပြီးဆွေးနွေးသွားမှာပါ။
နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံကကိုအောင်မျိုးကျော်ကတော့ဒီဥပဒေဖြတ်သိမ်းရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပြောပါတယ
်။ဆယ်ကားကြီးခါဝေးရတော့အများကြီးကတော့ဆန်းစစ်ကြီးလည်းဆယ်ကားကြီးဆယ်ခါဝေးနေတာမျိုးဆန်းစစ်ကြီးလည်းနောက်ဟိုကိုမင်းကိုနိုင်ရယ်ဖြစ်တယ်။နောက်ကိုကိုကြီးတို့ဆိုလို့ရှိရင်လည်းဒီပထမချထားတဲ့အမိန်ပြည့်သွားပြီးတဲ့အခါမှာဒီဆယ်ကားကြီးဆိုပြီးကြောင်းတာရှိတယ်။အများတော်များများကိုအဲ့ဒီပုံမှန်နဲ့ဆွဲပြီးတော့ဟိုဆက်ကြက်တက်ဆက်တိုးတာတွေကအများကြီးပဲဗျ။ဒါကိုဆွေးနွေးပြီးတော့ဆက်သိနိုင်လို့ရှိရင်တော့အကောင်းဆုံးပါကျွန်တော်တို့ကအချိုးချိုးပါတယ်ကျွန်တော်တို့ပဲအပိုင်းကဟိုပူပေါင်းဆောင်ရွက်ရတဲ့ကိစ္စမှန်တယ်ညာကျွန်တော်တို့အပြည့်အဝပူပေါင်းဆောင်ရွက်တော့မှာပါ
လေလာတုံးသက်သူတွေကတော့နိုင်ငံတော်အားနှောက်ယှက်ဖြည့်ဆည်းလိုသူများ၏ဘေးအန္တရာယ်မှကာကွယ်ဆောင်ရှောက်သည့်ဥပဒေအပြင်အရေးပေါ်စီမံချက်ဥပဒေပုံမှန်5ညနိုင်ငံတော်အကြီးညိုပြည့်စုံမှုဥပဒေပုံမှန်905ခါခွေမတရားသိမ်းတဲ့ဆက်သွယ်မှုဥပဒေပုံမှန်79စတာတွေကိုလည်းပယ်ဖျက်တန်တာပယ်ဖျက်ပြီးပြင်ဆင်သင့်တာတွေကိုပြင်ဆင်သင့်ကြောင်းအကြံပြုကြပါတယ
်။ကိုမိုးစောစုံစမ်းတင်ပြခဲ့တာပါ။အခုတစ်ခါချင်းဝေရဖို့စီမံချက်တွေကိုလွှတ်တော်မှတင်ပြသွားဖို့ရှိနေတဲ့အကြောင်းပြောပြသွားပါမယ်။တောင်တူလယ်သမားချင်းဝင်နဲ့အသေးစားဆက်မှုလုပ်ငန်းချင်းဝင်တွေရဖို့အပါအဝင်တခြားပြုပြင်ပြင်ဆင်သင့်တဲ့ကဏ္ဍခုနှစ်ခုကိုဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်ကနေလွှတ်တော်ကိုအကြံပြုတင်ပြသွားဖို့ရှိနေပါတယ်။အဲ့ဒီအထက်မှာခွင့်ပြုပြီးသားစီမံကိန်းလုပ်ငန်းတွေအပြင်နောက်ထပ်ခွင့်ပြုမဲ့စီမံကိန်းလုပ်ငန်းတွေနဲ့ပတ်သက်လို့ဆန်းစစ်တင်ပြမှုတွေလည်းပါဝင်တယ်လို့သိရပါတယ်။ VOA သတင်းတောက်မေခနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင်။
သူတို့ဥရှင်မဲ့ဥက္ကဋ္ဌအနေနဲ့တာဝန်ယူထားတဲ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်က AP 28ရက်နေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုလိုက်တာပါ။တင်ပြထားတဲ့ကဏ္ဍတွေကတော့စီမံကိန်းတွေ၊တင်တာခေါ်ယူမှုတွေ၊လူတိုင်းမှတ်ပုံတင်တဲ့သံကောင်းစင်းရရှိနိုင်မှုတွေ၊လုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့ကြွမ်းကျင်လှုပ်ရှားရရှိဖို့တွေတောင်သူလယ်သမားအကျိုးစီးပွားကာကွယ်ဖို့တွေအသေးစားဆက်မှုလက်မှုလုပ်ငန်းတွေချင်းငွေရရှိဖို့အပါအဝင်အခွန်အသင့်ရေးဆွဲနိုင်ဖို့နဲ့စံစဘာကိုပြပကိုအကောင်းဆုံးတင်ပို့နိုင်ဖို့လေလာဆန်းစစ်သုံးသပ်ထားပြီးပြင်ဆင်ရမယ့်အချက်တွေကိုလာမယ့်လွှတ်တော်မှာတင်ပြသွားမှာဖြစ်ပါတယ်။တင်ပြမယ့်ကဏ္ဍတွေကိုသာထုတ်ဖော်ပြောဆိုခဲ့ပြီးဘယ်ကဏ္ဍတွေမှာဘယ်အချက်တွေပြင်မလဲဆိုတာကိုတော့အသေးစိတ်မေးမြန်းခဲ့ပြီးမယ်သူရဦးရှိမန်းကမဖြေကြားခဲ့ပါဘူး။တောင်တူလေသမားအခွင့်အရေးကာကွယ်ဖို့အတွက်လေလာဆန်းစစ်တင်ပြထားတာမှာချင်းွေတိုးမြင့်နိုင်ဖို့အချက်ကိုအဓိကထားတင်ပြထားတယ်လို့သူကပြောပါတယ်
။မြန်မာနိုင်ငံမှာတောင်လေသမားလူဦးရေ80ရာခိုင်နှုန်းရှိတယ်။ဒီနေ့သူတို့ရဲ့အဓိကအခက်ခဲရပါလဲဆိုရင်ယင်းနည်းမြုံနယ်မှုတွေငွေ။အဲ့ဒီငွေရမှသူတို့အလုပ်တွေဖြစ်မယ်။ချင်းွေရဖို့ကော်မရှင်အနေနဲ့တော့အကြံပြုသုံးသပ်ပြီးတင်ပြတာ။အဲ့လိုရတဲ့အခါမှာခါတိုင်းနဲ့ခါတိုင်းနဲ့တုံးကတော့လေတီကပသိဒီနေ့ကော်မရှင်နဲ့ဆွေးနွေးဆုံးဖြတ်လိုက်တဲ့အခါမှာတသိန်းခွဲတသိန်းခွဲမြန်မာနိုင်ငံအတွင်းမှာရှိတဲ့ SMB လို့ခေါ်တဲ့လုပ်ငန်းအငယ်စားအလတ်စားများအဆင်ပြေမယ်အလုပ်ကိန်းတွေရမယ်ဝင်ငွေတွေတို့မယ်အဲ့ဒါလေကော်မရှင်ကဆောင်ပေးထားတယ်
လက်ရှိမှာတန်ရှင်းတဲ့အစိုးရတရက်ဖြစ်နိုင်မှုအတွက်ဝန်ထမ်းတွေဂုံတိတ်ခါရှိရှိရက်တည်နိုင်ဖို့ဝန်ထမ်းလစာတွေကိုတိုးပေးဖို့အကြံပြုတင်ပြထားတယ်လို့သူကပြောပါရယ်ဝန်ထမ်းလစာတွေဘလောက်ထိတိုးဖို့အကြံပြုထားသလဲဆိုတာနဲ့ပတ်သက်ပြီး VOE ကမေးမြန်းစင်မှာတော့သူက
ဒီလစာတိုးပေးလိုက်တဲ့အခါမှာဖြစ်ပေါ်လာတဲ့ကုန်စည်လုံးတွေက inflation ဖြစ်တဲ့ကိစ္စရယ်ပြဿနာတွေရဲ့အခါမှာ inflation မဖြစ်အောင်နော် ကုန်စည်တွေကိုမမြင်အောင်တစ်ဖက်ကစားမယ်တစ်ဖက်ကလားစားဘလောက်တွုံးမယ်ဆိုဒီဟန်ချက်ကြီးတွက်ချက်မှုမှာဖြစ်နိုင်တဲ့အနေအထားရှိပါတယ
်လက်ရှိအာဏာရ NLD အစိုးရလက်ထက်မှာပြည်သူတွေဘက်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်လိုလားနေကြပါတယ်ဒီလိုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်လေ့လာဆန်းစစ်မှုတွေလှုပ်ဆောင်ခြင်းရှိမရှိနဲ့ပတ်သက်ပြီး VOA ကမေးမြန်းမှုကိုဒုရဦးရှိမန်းကအခုလိုပြန်ဖြေခဲ့ပါတယ
်တမီးအခုထိတော့ဒေသဒီကော်မရှင်နေနဲ့ဘာမှကိုက်ွယ်ထားတာမရှိပါဘူးနော်သူတို့ဘက်ကနေပြီးတော့တင်ပြဆွေးနွေးလာတယ်ဆိုလို့ချင်းဒီပေါ်မိမိရဲ့အမိတုံ့တက်ချက်တွေထင်ရှားပြီးတော့မှာ
သူတို့ဦးရှိမဲရဲ့ကော်မရှင်လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးလွတ်တော်ကိုလေ့လာစောင့်ကြည့်နေတဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းဦးခိုင်မောင်ကြီးကတော့အခုလိုတုံ့တက်ပါတယ
်အချိန်ကာလအရာအခုအနေရပါတူရဆောင်ရွက်တဲ့ကာလမှာအချိန်ချိန်ခါရသုံးဥပဒေကကြောင်းပြင့်တယ်လို့သူအနေနဲ့ဒီခါတည်းရှိပါတယ်လက်ရှိဆိုရပေါ်အာဏာလွှမ်းမိုးမှုရှိပါဘူးကျွန်တော်အနေနဲ့ဒီပါဒါလေးလေးကုမ္ပဏီဆောင်ရွက်ပြီးနေတယ်လို့ကျွန်တော်မြင်ပါတယ်သူဟာတိုင်းပြည်ကတော့နောက်ဆုံးအာဏာကိုအတိအကျယူခဲ့ကြတဲ့သူတွေရဲ့အကောင်းဆုံးလေးတွေလုပ်ပြသွားခြင်းတွေတဲ့အနေအထားမျိုးရှိနေတယ်လို့ကျွန်တော်အဲ့လိုလည်းမြင်ပါတယ
်သူတို့ဥရှင်မန်းတို့ကော်မရှင်အနေနဲ့နှစ်လတာအတွင်းလှုပ်ဆောင်ခဲ့တဲ့လုပ်ငန်းစဉ်တွေကိုရှင်းပြခဲ့တာမှာတော့ဒီနှစ်လအတွင်းတည်ဆဲဥပဒေပေါင်း300ကျော်ကိုလေ့လာဆန်းစစ်ခဲ့ပြီးဒီထဲကနေပြင်ဆင်ဖို့အချက်တွေကိုတင်ပြသွားခဲ့တာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
ကျန်းမာရေးပုံပြရေးပါတီတွင်မပြီးဆုံးသေးတဲ့အကွဲပြဲနဲ့အပြတ်ရှင်းနေတဲ့အခြေအနေတွေပေါ်ကျွန်တော်တို့သောတာရှင်တွေဘယ်လိုများနားလည်ကြပါသလဲစစ်တပ်ကြောတော့နောက်ခံရှိပြီးအာဏာရဘူးတဲ့ပါတီကြီးတခုရဲ့အကွဲပြဲကိုပါတီတွင်ကိစ္စတသက်တခုတိုင်းပြည်ပေါ်ရိုက်ခတ်လာနိုင်စရာမရှိတဲ့ကိစ္စတခုအဖြစ်မြင်ပါသလားဒါမှမဟုတ်ပါတီတွင်တွန်းထိုးအားပြိုင်မှုကနေမခိုင်မာလာသေးတဲ့လက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်တက်ရောက်လာနိုင်တဲ့စိုးရိမ်ပွဲကိစ္စတခုအဖြစ်မြင်ပါသလားအခုလာမယ့်စနေညတရားလည်လံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က13923312999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
ဒီလိုအမေရိကန်တန်ရဲ့ဒါရိုက်လေးလိုင်းအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုအမေရိကန်အစိုးရရဲ့နိုင်ငံခြားရေးရာမူဝါဒတချို့အကြောင်းပြောပြပေးပါမယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံခြားရေးရာမူဝါဒတွေဟာဘာသာရေးယုံကြည်ကိုးကွယ်မှုတွေနဲ့ဆက်နွယ်နေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒါပေမဲ့လည်းဘာသာရေးနဲ့နိုင်ငံခြားရေးရာမူဝါဒဆက်နွယ်မှုကိုရှင်းရှင်းလင်းလင်းနားလည်သဘောမပေါက်တာမျိုးနဲ့ကြုံရတတ်တယ်လို့လည်းတက်ဆက်ပြည်နယ် Rice Tech သူကမင်ကွန်မှာပြောကြားခဲ့တာပါ VOA သတင်းတောက် Richard Green ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကတင်ပြပေးပါမယ်ရှင်
။ကမ္ဘာ့တမန်တစ်ချောင်းနိုင်ငံရေးစီးပွားရေးကိစ္စတွေမှာအဓိကဆုံးဖြတ်ချက်တွေချမှတ်ရမှာဘာသာရေးကအဓိကနေရာယူခဲ့တယ်လို့ရှေ့လျှောက်ဒီတိုင်းဆက်ဖြစ်နေလေဦးမယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်တာပါ
Religion today remains deeply consequential, affecting the values, the actions, the choices, the worldview of people in every walk of life on every continent and obviously also here at home.
ဒီနေ့အချိန်မှာလည်းဘာသာရေးကိစ္စဟာအရေးကြီးနေသေးပါ။ကမ္ဘာပေါ်ကလူတန်းစားအလွန်အသီးသီးနဲ့အမေရိကန်လူလူကြားကစံတန်ဖိုးတွေ၊လောရက်တွေ၊ရွေးချယ်မှုတွေနိုင်ငံတကာအမြင်တွေအပေါ်မှာရိုက်ခတ်နေစေဖြစ်ပါတယ်။ဒီကိစ္စကြောင့်စစ်ဖြစ်အောင်အစပြုတာတွေတချို့ကြတော့လည်းငြင်းငြင်းရအောင်ကျူးပန်းတာတွေအပြောင်းလဲဖြစ်အောင်စီးယုံတာတွေလမ်းဟောင်းကိုပဲမရမကဖတ်တွယ်နေတာတွေတချို့ကတော့နေနမိတ်တွေကိုဖျက်ကျော်နိုင်ဖို့ကျူးပန်းကြသလိုတစ်ဖက်နဲ့တစ်ဖက်ခွဲခြားထားဖို့နိုင်ငံတွေကိုမြင်းတဲ့မြင်းအောင်ကာယံသူတွေလည်းရှိပါတယ
်။အရေးကြီးတဲ့ကိစ္စတွေကိုဖြစ်ရှင်းရမှာဘာသာပေါင်းစုံကပူးပေါင်းပါဝင်လာအောင်အားပေးဖို့သမ္မတဘရက်ကိုအိုဘားမားအစိုးရရဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်2013ခုနှစ်မှာစတင်တာဝန်ယူခဲ့ပြီးတိတ်မချခင်မှာပဲဝန်ကြီးကယ်ရီဟာသူဦးဆောင်တဲ့နိုင်ငံခြားရေးဝန်ကြီးဌာနမှာဘာသာရေးနဲ့ကမ္ဘာရေးရာရုံးဝယ်တစ်ခုဖွင့်လှစ်ခဲ့တာပါ။ဒီနောက်မှာလည်းဘာသာပေါင်းစုံကတာဝန်ရှိသူတွေနဲ့လက်တွဲပြီးနိုင်ငံတကာအတိုင်းအဝိုင်းမှာဘာသာရေးလွတ်လပ်ခွင့်တွေအတွက်ဦးဆောင်လှုပ်ရှားခဲ့တာ
ပါ။ For example, last year we hosted a workshop for religious leaders in Nigeria. The topic was both a moral and a practical one: corruption.
အမားဘီဂရန်နဲ့တဲ့နိုင်ဂျီးရီးယားနိုင်ငံမှာဘာသာရေးခေါင်းဆောင်တွေရဲ့လက်တွေ့ဆွေးနွေးပွဲတစ်ခုကိုကျွန်တော်တို့ပူးတွဲကျင်းပခဲ့ပါတယ်။ခေါင်းဆောင်ကတော့လှုပ်တင်လှုပ်ထိုက်တဲ့လက်တွေ့လဲကြတဲ့အာဂရီလိုက်စားမှုကိစ္စပါ။မ ဘာသာရေးခေါင်းဆောင်တွေအနေနဲ့သက်ဆိုင်ရာတိုင်းပြည်နဲ့လူမှုအတိုင်းဝိုင်းတွေကြားအောက်ဒီလိုက်ဆောင်မှုရဲ့အကျိုးဆက်တွေကိုအင်မတန်မှစိုးရင်ကြပါတယ်။ဒါပေမဲ့လည်းကြေကြေပြန့်ပြန့်ကြုံနေရတဲ့ဒီလိုစိန်ခေါ်မှုမျိုးကိုဖြေရှင်းမှုကတိတ်မလွယ်ဘူးဆိုတာကိုလည်းသဘောပေါက်ကြပါတယ်။အောက်ဒီလိုက်ဆောင်မှုကိုတိုက်ဖြတ်တဲ့အခါကိုကိုကိုပြန်တိုက်ခိုက်တာခံရတယ်လို့လည်းဆွေးနွေးပွဲမှာတယောက်ကပြောပါတယ်။ဒါကြောင့်လည်းအစင်းစစ်မှာပြည်ပြင်ပြောင်းလဲရေးတွေကိုလှုပ်ဖို့အစီအစဉ်တစ်ခုဆွဲပါတယ်။ကျင်းပြချစားမှုကိုလူလူကဖော်ထုတ်သွားဖို့အောက်ရီလိုက်စားမှုတွေဟာလူသားတွေအတွက်မရှောင်မလွဲတာကိစ္စတစ်ခုမဟုတ်ပဲဟန်တာအမယ်ကိစ္စဖြစ်တယ်ဆိုတာကိုကိုပိုင်းအတွေ့အကြုံတွေနဲ့သတင်းစကားပါကြဖို့ပ
ါအမေရိကန်ဆွေရဲ့ရေမှန်းချက်တွေထဲမှာနောက်ထပ်အရေးကြီးတာတစ်ခုကတော့ကမ္ဘာတဝန်းဘာသာရေးနဲ့လူမျိုးရေးအရာမတူကွဲပြားတဲ့လူနည်းစုတွေဖိနှိပ်ခံရတာတွေကိုအကာအကွယ်ပေးသွားဖို့ဖြစ်ပြီးဒါဟာလည်းလူရင်ချင်းမှုတစ်ခုလုံးအတွက်အခြေခံကျတဲ့စံသက်ချက်တစ်ခုလို့လည်းဝန်ကြီးကယ်ရီကပြောပါတယ
် We think that people ought to be freeto choose, to change, to practice, to speak, and teach their religion anywhere without fear or intimidation.
ကိုယ်ကရဘာသာကိုလွတ်လပ်စွာရွေးချယ်ခွင့်ပြောင်းလဲခွင့်ကျင့်သုံးခွင့်ချင်းကြောက်ခံအမှာကိုကြောက်လန့်နေစရာမလိုပဲပြောဆိုခွင့်သင်ကြားပို့ချခွင့်လည်းရရှိလိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ်။ဘာသာရေးနဲ့လူမျိုးရေးလွတ်လပ်ခွင့်တွေဟာကိန်းဂဏအရေးအတွက်ပေါ်မှာမူတည်မနေပါဘူး။ဘာသာမတူတဲ့လူနည်းစုတွေအနေနဲ့အများလိုပဲအခွင့်အရေးရှိရမှာပါ။
အဲစစ်တွေးကြဖွဲ့လို့ဆွမ်းအောင်ဖွဲ့တွေကဘာသာမတူတဲ့လူနည်းစုတွေပေါ့လူမျိုးတွန်းအောင်တပ်ဖြတ်တာတွေအပါဝင်ရက်ဆက်ချင်းချုပ်တဲ့လုပ်ရက်တွေကိုဘာသာရေးဗန်းပြပြီးကျူးလွန်နေတဲ့အန်ဒီရီကလည်းစိန်ခေါ်မှုတွေဖြစ်နေဝန်ကြီးကယ်ရီကပြောကြားသွားခဲ့ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာပါရှင်အခုကျမတို့အတန်းထွင်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကို VOA Internet စာမျက်နှာမှာရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်သလိုပြန်လည်ထုတ်လွှင့်ချက်အစီအစဉ်တွေကိုလည်းအချိန်မရွေးပြန်လည်နားဆင်လို့ရပါတယ်ကြာတာပရင်းနဲ့ညနေပဲ VOA အစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်ရှင်စီစဉ်ဆုံးတက်ခင်မှာသတင်းအချင်းချုပ်ကိုကိုကြော်ကြော်သိန်းကကြီးညာပေးပါအောင်မရှင
်ရိုဟင်ဂျာဆိုတဲ့နာမည်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာရဲ့ပုံမှန်လှုပ်ထုံးလုပ်နည်းတွေအရပြောရမယ်ဆိုရင်ဘယ်နေရာကလူမှုဝန်ဝိုင်းများဖြစ်ဖြစ်သူတို့ကိုဘယ်လိုခေါ်မယ်ဆိုတာဆုံးဖြတ်နိုင်စွမ်းနဲ့အခွင့်အရေးရှိတယ်ဆိုတာပဲဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာဆီယယ်ကပြောပါတယ်အဲဒီလိုကြုံလာတဲ့အခါမှာသူတို့ကိုခေါ်ဆိုဖို့ပြောတဲ့အတိုင်းခေါ်ဆိုတာဖြစ်ပါတယ်လို့လည်းသံတမန်ကြီးကပြောသွားပါတယ်ပြီးခဲ့တဲ့ဧပြီလ19ရက်နေ့ကအစ်စ်တွေမျိုးတဲချောင်းအနီးမှာလေနှစ်မြုပ်ပြီးတည်ဆုံသွားသူတွေကိုရိုဟင်ဂျာတွေလို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဖော်ပြပြောဆိုရဲပေါ့ဒီကနေ့ကန့်ကွက်စံထားပြကြတဲ့တရက်ထဲမှာပဲတန်ယုံမှာသတင်းမီဒီယာတွေနဲ့တွေ့ဆုံချင်းအမေရိကန်တန်မတ်ကြီးကအဲ့လိုပြောသွားတာပါမြောက်ကိုရီးယားကစံသက်ပြစ်လွတ်လိုက်ပုံရတဲ့တာလက်ပြစ်ဒုံးကျည်ဒဇင်းဟာပြစ်လွတ်ပြီးစက္ကန့်ပိုင်းအတွင်းမှာပဲပြတ်ကျသွားပါတယ်ဒါဟာအပြင်သတင်းပတ်ပိုင်းအတွင်းမှာဒုတိယအကြိမ်မြောက်မအောင်မမြင်ဖြစ်တဲ့ဒုံးကျည်ပြစ်လွတ်စံသက်မှုဖြစ်ပုံရပါတယ်မြောက်ကိုရီးယားကပြစ်လွတ်တဲ့ဒုံးကျည်မအောင်မြင်ဘူးဆိုတာကိုတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောတာပါပျုံယန်းမြို့တော်မှာပါတီအဆင့်မြင့်အစည်းအဝေးတက်ကိုနောက်သတင်းပတ်မှာကျင်းပဖို့ရှိနေချိန်မှာပဲမြောက်ကိုရီးယားကအခုလိုဒုံးကျည်ပြစ်လွတ်ဆန်သက်တာပါဆီးရီးယားညီညာရေးဆွေးနွေးပွဲတွေကိုနောက်လာထဲမှာတကြောပြန်ကျင်းပနိုင်ဖို့ပြင်ဆင်နေတဲ့အကြောင်းဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကပြောပါတယ်ဒါပေမဲ့လည်းဆွေးနွေးပွဲရက်ကိုမတက်မတ်ခင်မှာအပြစ်ခတ်ရဲစဲရေးပြန်ပြီးလှုပ်ဆောင်ကြဖို့လည်းတောင်းဆိုပါတယ်ဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီမှအစီရင်ခံပြီးတဲ့နောက်ဂျာတာပရီနေမှာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒူမစ္စတရာကအဲ့လိုပြောဆိုတိုက်တွန်းသွားတာပါ Republican Party ကိုစားပြုသမရလောင်းဖြစ်ဖို့ကြိုးစားနေသူတွေကတူဖြစ်တဲ့ Texas ပြည်နယ်ထက်လွတ်တော် Matt Cruz ကတချိန်ကသူ့ရဲ့ပြိုင်ဘက်တူဖြစ်သူ California ကိုသူနဲ့အတူတွဲပြီးတော့ရွေးကောက်ပွဲဝင်ဖို့ရွေးချယ်ထားပါတယ်ခင်ဗျာ
ကြာတာပရင်းနဲ့ညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူတွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.